ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တပ်ဖြတ်ခံရသူတွေ၊ဟိန္ဒူတွေနဲ့ကျန်ရစ်သူမိသားစုတွေအတွက်တရားမျှတမှုရစေဖို့ပျောက်ဆုံးနေတဲ့သူတွေကိုရှာဖွေပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဖို့အဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။တည်ဆုံးခဲ့ရသူဟိန္ဒူတွေအပါအဝင်တည်ဆုံးခဲ့ရသူတွေအတွက်ဝန်ထဲကြေကွဲခြင်းအခမ်းအနားနဲ့ဟိန္ဒူဒလစ်ထုံးနှံတဲ့ညီစုတောင်းပွဲကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဖို့အဖွဲ့ချုပ်ကဦးဆောင်ပြီးဒီကနေ့ကျင်းပခဲ့ပါတယ်။အသေးစိတ်ကိုမဆုမွန်ကဆက်ပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောဒေသတွင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အသက်ဆုံးရှုံးခဲ့ရတဲ့နိုင်ငံဝင်နှင်းတွေဒေသခံပြည်သူတွေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ဟိန္ဒူတွေအတွက်ဝမ်းနဲ့ကြေကွဲတဲ့အောက်မေ့ပွဲအခမ်းအနားနဲ့တည်ဆုံးသူတွေအတွက်ဟိန္ဒူဒလစ်ထုံးနှံတဲ့အညီစုတောင်းပွဲကိုရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ကဦးဆောင်ပြီးတော့ဒီကနေ့အောက်တိုဘာလ1ရက်နေ့မှာဟိန္ဒူဘုရားကျောင်းမှာကျင်းပခဲ့ပါတယ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တည်ဆုံးခဲ့ရသူတွေနဲ့ကြံရည်သူမိသားစုတွေအတွက်ဝမ်းနဲ့ကြေကွဲတဲ့ထိမ့်မတ်အခမ်းအနားကိုဟိန္ဒူဒလစ်ထုံးနှံအရာဆုတောင်းမြတ်တာပို့ခဲ့ကြပြီးဝမ်းနဲ့ချင်းထိမ့်မတ်နဲ့ဒီနေ့အတွက်ဒီပါဝလီပွဲတော်ကိုကြီးကျယ်ခမ်းနားစွာမကျင်းပတော့ဘဲနဲ့အချုပ်ကဆုံးဖြတ်ခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ကောင်းရဒေတာရအောင်ဗောလေတို့ရဲ့မိသားစုတွေအတွက်ကျွန်တော်တို့ဆုတောင်းမြတ်တာပို့ပေးတာဗောလေနောက်ဒီနှစ်ကိုကျွန်တော်တို့မြန်မာပြည်တစ်ပြည်လုံးမှာဒီဝါလီပွဲကိုခန့်ခန့်နာနာလို့ဖို့အလုံးမလို့ရအောင်အလုံးဟောဆုံးဖြတ်ထားတယ်ဒီလိုတက်ခံတဲ့လူတွေအတွက်ဝမ်းနဲ့တဲ့အတွင်းအနေနဲ့ပေါ့ဟိုအိမ်မှာတရားရှိခိုးတာတို့ဝပြုတာတို့ဘာလို့တော့လို့ပေါ့ပွဲတော်ကိုမလို့ဘူးဆိုတော့ဆုံးဖြတ်ထားတယ်အလုံးကိုကျွန်တော်ဒါနှုတ်တော်တာပေါ့လေဒီလိုအတွက်နိုင်ငံတကာအကူအညီပို့လို့တယ်ဒီဟိန္ဒူတွေအတွက်နောက်ဒီလိုလုပ်တဲ့လူတွေဆုံးဖြတ်တယ်ဒါတွေကမလို့တင်ဘူးဒါလူမျိုးမဖြစ်အောင်ဝိုင်းဝါကူညီပေးဖို့တောင်းဆိုထားတယ်
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်ဟိန္ဒူကျေးရွာတွေကနေပျောက်ဆုံးနေတဲ့ဟိန္ဒူတွေနဲ့အသက်ဆုံးခဲ့ရသူဟိန္ဒူတွေအတွက်တရားမျှတမှုရစေဖို့အတွက်ကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေကိုဟိန္ဒူဖွဲ့တွေဘက်ကတောင်းဆိုထားတယ်လို့ဦးမောင်ရွှေကပြောပါတယ်
အဲ့တော့ကျွန်တော်တို့အနေနဲ့တော့စင်ရင်ကတော့65ရောက်အခုတိပြောင်းနေတယ်။အဲဒီမှာ45လောင်းတော့တွေ့တယ်။အဲဒါရှာတော့ရှာနေကြတယ်။နိုင်ငံတော်ဟိုအတိုင်းမင်းကပုံကောလူကြီးတွေစီလဲစာတင်ပြီးပါပြီ။နောက်ကျွန်တော်တို့ဘက်ကလည်းတန်းနိုင်တယ်လို့ကုညီဖို့။နောက်အဖက်ဘက်ကသူတို့အတွက်ပေါ့လေ။ပြန်လည်နေရာချထားရတဲ့အတွက်ဆောင်ရွက်ဖို့စီစဉ်လျက်ရှိတယ်
။အန်ကယ်နောက်ပျောက်ဆုံးနေစေတဲ့အတွက်ကောအန်ကယ်ဟု
တ်။ရတာလဲရှာတော့မယ်။ရှာတော့မယ်။ဟုတ်ဆိုတချို့ဘာသာပြောင်းပြီးတော့ဘင်္ဂလားဒေ့ရှ်ခေါ်သွားတာလေပါသွားတာအများကြီးပဲ
ကျန်ရသူဟိန္ဒူမိသားစုတွေအထူးသဖြင့်ခိုကိုရမယ်ဖြစ်ခဲ့ရတဲ့ကလေးငယ်တွေအတွက်ဟိန္ဒူဘာသာရေးဖွဲ့တွေဘက်ကလိုအပ်တဲ့နေထိုင်စားသောက်ရေးနဲ့ပညာရေးထောက်ပံ့မှုတွေကူညီဆောင်ရှောက်ပေးဖို့စီစဉ်နေကြတယ်လို့လည်းအိန္ဒိယမြန်မာစီးပွားရေးလုပ်ငန်းရှင်များအသင်းဟိန္ဒူကုန်သည်ကြီးများအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမောင်ရွှေကပြောပါတယ
်ဟုတ်ဟုတ်အိမ်မဲ့ဖြစ်နေတဲ့ကလေးတွေပြီးသွားမဲ့ဖြစ်သွားတဲ့ကလေးတွေကိုပုံအားပဲရခိုင်ပြည်နယ်မှာပဲကျွန်တော်တို့ကျောင်းတွေကနေပြီးတော့သူတို့ဟိုမှာပဲထားဖို့အော်တုံးကိုအဖွဲ့ကြီးတစ်ခုရောက်ကတောင်းယူမယ်ဆိုရင်ဒီကနေ့ကပံပိုးပေးဖို့အော်တုံးရန်ကုန်မှန်းလေးကိုခေါ်ဖို့ရန်ကုန်မှန်းလေးခေါ်လိုက်ရင်လည်းသူတို့ကဇာတိစကားနဲ့သူတို့ကအဆင်ပြေမှာမဟုတ်ဘူးဟိုမှာပဲနေရာချထားပေးဖို့အဲစီစဉ်ဆွဲနေပါမယ်ကျွန်တော်ကလည်းထောင်းပဖို့အလုပ်ဒီမှာစုပေါင်းပြီးတော့လှူခံပြီးတော့ဒါတွေကိုငွေတော်လည်းကောင်းဟိုပစ္စည်းတော်လည်းကောင်းပို့လျက်ရှိတယ်ကျွန်တော်တို့ဒီအင်ပြူလာမှာရှိတဲ့ပဉ္စဗီဘုရားရာမော်လေအဲ့ဒီမှာကျွန်တော်ယုံကတခုဖွင့်ထားတဲ့အလှူလက်ခံတယ်နောက်စာဟုအစားအစာတို့အဝတ်အစားတွေပါတယ်အလုံးစားလှူတဲ့ဥစ္စာတွေကိုရခိုင်ကိုပို့ပေးတယ
်အကျမ်းမဖတ်တဲ့နီလန်နေနဲ့လူသားချင်းစာနာမှုနောက်ခိုင်းကနမခွဲကြဘဲမေတ္တာရှိထားကြဖို့ကိုလည်းမြန်မာတိုင်းနိုင်ငံလုံးနဲ့နိုင်ငံတကာကဟိန္ဒူတွေကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်ရွှေကတိုက်တွန်းပါတယ
်လူလူချင်းတယောက်ကိုတယောက်ရင်းနှီးရမယ်ချစ်ခင်စွာနေရမယ်တယောက်နဲ့တယောက်မေတ္တာစေတနာထားမယ်ဒါပဲရှိရမယ်ကမ္ဘာပေါ်မှာလာတဲ့လူကအလုံးစုံ90လောက်နေရမယ်ကာလမှာမျိုးကောင်တော်လို့နေရမယ်ဟိန္ဒူရဲ့မွတ်စလင်ရဲ့ဗုဒ္ဓဘာသာရဲ့ခရစ်ယာန်ရဲ့ဆိုရဲဥစ္စာခိုင်းကနမခွဲပဲနဲ့လူလူသားချင်းအနေနဲ့ပေါင်းသင်းပြီးတော့နေဖို့ပဲကျွန်တော်အလုံးကိုတိုက်တွန်းလို့လေ
ရခိုင်ပြည်နယ်အတွင်းကဟိန္ဒူတွေဘေးကင်းလုံခြုံစွာအနေရကင်းစွာနေထိုင်နိုင်ရေးရေရှည်ဘဝရည်တည်ရေးအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးမဲအိမ်မဲဖြစ်ခဲ့ရသူတွေအတွက်လူမှုစီးပွားဘဝတွေပုံမှန်ပြန်လည်ရည်တည်ရှင်သန်ရေးအတွက်ကိုလည်းရခိုင်ပြည်နယ်အစိုးရသက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းနေတဲ့အတူဟိန္ဒူအသင်းဖွဲ့တွေဘက်ကလိုအပ်တဲ့အကူအညီတွေပေးနိုင်မှုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ကဦးဆောင်ပြီးစီစဉ်ဆောင်ရွက်နေကြတယ်လို့သိရပါတယ်။ရခိုင်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုပြိပခါတွေဖြစ်ခဲ့ပြီးတဲ့နောက်ဟိန္ဒူကြီးရွာသား100နီးပါးပျောက်ဆုံးလျက် ဲ့ရှိခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့45လောက်ကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒီလိုမျိုးဟိန္ဒူတွေအစုလိုက်အတုံးလိုက်တပ်ဖြတ်မှုက ARS အစိုးရတွေဘက်ကကျူးလွန်ခဲ့တာလို့မြန်မာအာဏာပိုင်တွေဘက်ကတော့ဆွဆွဲထားပါတယ်ရှင်။